ယူကရိန်းနိုင်ငံကီယက်မြို့က NSC အိုလံပစ်စကီအကစားကွန်ကြီးထဲမှာဒေသစံတော်ကြီးစနေညဘက်ကကန်တဲ့ UEFA ချန်ပီယံလိဖလာလီဗာပူးနဲ့ရီယယ်မက်ဒရစ်တို့ဘောလုံးပွဲမှာရီယယ်မက်ဒရစ်အသင်းက3ဂိုးတကူနဲ့အနိုင်ရပြီး 3-0 ဆက်တက်ချန်ပီယံလိဖလာရတဲ့ပထမဆုံးအသင်းဖြစ်သွားပါပြီ။ပထမပိုင်း45မိနစ်ပြီးတဲ့အထိတစ်ဖက်နဲ့တစ်ဖက်ဂိုးမသွင်းနိုင်မဲ့တည်ရည်နဲ့အဆုံးသတ်သွားပြီးတဲ့နောက်52မိနစ်မှာလီဗာပူးဂိုးသမားရဲ့ပေါ်ဆောင်မှုကြောင့်ရီယယ်မက်ဒရစ်အတွက်အဖွင့်ဂိုးကိုဘန်ဇီးမားကသွင်းယူနိုင်လိုက်ပါတယ်။နောက်5မိနစ်ကြာ55မိနစ်မှာမာနေကလီဗာပူးအတွက်ခြေပါဂိုးသွင်းယူပါတယ်။63မိနစ်မှာတော့ရီယယ်အတွက်ဒုတိယဂိုးကိုလူစားဝင်လာတဲ့ဂရက်ဘေးလ်ကဝင်လာပြီးမိနစ်ပိုင်းအတွင်းမှာပဲ6လပ်ပပနောက်ပြန်2ဆင့်ကန်သွင်းပါတယ်။ရီယယ်မက်ဒရစ်အတွက်တတိယဂိုးကိုလည်းဂရက်ဘေးလ်ပဲသွင်းယူတာပါ။လီဗာပူးဂိုးစီးအပြင်ပဲအတော်လန့်လန့်ကနေဂရက်ဘေးလ်အားပြင်းပြင်းနဲ့ကန်သွင်းတဲ့ဘောကိုလီဗာပူးဂိုးသမားကာရီယပ်စ်လက်သီးထိုးပို့ထုတ်တာမှာအပြင်မထွက်ဘဲနဲ့ဂိုးထဲဝင်သွားတာပါ။ဒီပွဲမှာလီဗာပူးဂိုးသမားကာရီယပ်စ်ရဲ့ပေါ်ဆောင်မှုကြောင့်2ဂိုးပေးလိုက်ရပြီးလီဗာပူးတို့ချန်ပီယံဖလားနဲ့အလံဝေးသွားတာပါလီဗာပူးအသင်းဟာပွဲစကတည်းကအတင်းထိုးစစ်ဆင်ပြီးကစားတာကြောင့်ဂိုးသင်းခွင့်နေရပြီမလဲရီယယ်ကူးသမားကာကွယ်တာကြောင့်ရောမတည်တတ်တာကြောင့်မှဂိုးမရပါဘူးပထမပိုင်း37မိနစ်မှာလီဗာပူးအသင်းရဲ့အဓိကအားထားရတဲ့တိုက်စစ်မှုတူးဖြစ်သူဆာလာဟာရီယယ်အသင်းကောင်းဆောင်နောက်ခံလူရောမိုးစ်နဲ့ဘောလုံးရှင်လူရင်းနာသွားတာကြောင့်ထွက်သွားရပြီးတဲ့နောက်ပိုင်းလီဗာပူးအသင်းတိုက်စစ်ကျသွားပါတယ်ခင်ဗျာ